ဥရောပငါးနိုင်ငံခီးထွက်လာတဲ့မြန်မာသမ္မတဦးသိန်းစိန်မနေ့ကနော်ဝေနိုင်ငံကိုပထမဆုံးရောက်ရှိလာချိန်မှာပဲနော်ဝေရောက်မြန်မာနိုင်ငံသားတွေကသူ့ကိုဝိုင်းဝန်းဆန္ဒပြခဲ့ကြပါတယ်။အော့စလိုမြို့ကသမ္မတဦးသိန်းစိန်ကျဲကိုတဲ့ Hotel Continental ရှိမှာမြန်မာနိုင်ငံသား80လောက်သမ္မတဦးသိန်းစိန်ကိုဆန္ဒပြခဲ့ကြတာပါ။ဘာကြောင့်အခုလိုဆန္ဒပြကြတာပါလဲ။ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့နော်ဝေနိုင်ငံရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့ဦးမင်းမင်းဦးကအခုလိုပြောပြပါတယ
်။ဒီကရည်ရွယ်ချက်တစ်ခုကတော့မြန်မာနိုင်ငံထဲမှာတကယ်ဖြစ်တည်နေတဲ့အခြေအနေတွေကနိုင်ငံကကထင်မြင်ထားတဲ့အခြေအနေမျိုးတွေမဟုတ်သေးဘူးဆိုတာတွေကိုသိစေချင်တယ်လို့ပြောလေလို့ရည်ရွယ်ချက်နဲ့ပါပဲအဓိကတော့ပြောင်းလဲနေတဲ့အခြေအနေတွေကတကယ်နိုင်ငံကထင်မြင်ထားသလိုမျိုးအပြောင်းလဲတွေမဟုတ်သေးဘူးဆိုတာကိုနော်ဝေးအစိုးရကသိစေချင်တာပေါ့နိုင်ငံကသိစေချင်တာကိုရည်ရွယ်တာပါပဲ
ဆန္ဒပြနေချိန်မှာဥဆောင်ဆန္ဒပြသူတချို့ကိုမချင်မဲ့ပဲနော်ဝေနိုင်ငံရဲ့ရုံးကဖုံးဆက်လာခဲ့တဲ့အကြောင်းနဲ့အဲ့ဒီနောက်နော်ဝေတန်အမတ်တူပါဝင်တမရဦးသိန်းစိန်ခီးစင်နဲ့အတူလိုက်ပါလာတဲ့တမရရုံးဝင်ကြီးဦးစိုးသိန်းနဲ့တမရပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်တို့နဲ့ဆန္ဒပြသူတချို့တွေ့ဆုံဝင်ရခဲ့တဲ့အကြောင်းကိုတော့ဆန္ဒပြဝယ်ဖြစ်မြောက်ရေးဦးဆောင်စီစဉ်သူတဦးဖြစ်တဲ့မန္တန်းကြီးအေးကအခုလိုပြောပြပါဗျာ
။ကျွန်တော်တို့ဆန္ဒပြတဲ့၄နာရီ45မိနစ်50ပတ်ဝန်းကျင်လောက်မှာပေါ့နော်အဲ့ဒါဒီနော်ဝေးမှာရှိနေတဲ့နော်ဝေးနိုင်ငံသားရေးဝန်ကြီးရုံးရဲ့လက်ထောက်တယောက်ကပေါ့နော်သူတို့ကကျမတို့နဲ့စကားပြောချင်တယ်ဆိုပြီးတော့အဲ့ဒီကျမရဲ့ကိုမိအေးရဲ့ပေါ့နှစ်ယောက်အဲ့ဒီဟိုကလည်းလိုတဲတဲ့ဟိုတဲထဲမှာခေါ်သွားပါတယ်ခေါ်သွားပြီးတော့ကျမတို့နှစ်ယောက်ကအဲ့ဒီဗမာပြည်ရဲ့လူခေါ်မလဲမင်းနစ်တာပေါ့ဦးရထွရဲ့ဦးစိုးသိန်းရဲ့သူတို့နေရာနဲ့လည်းစကားပပြောတဲ့ခွင့်ရပါတယ်။အဲဒီမှာကျမတို့ပြောတဲ့ message ကတော့ပြန်ရစာနာပြတဲ့အချိန်ပဲပေါ့နော်။ဖတ်တဲ့ message ကဒီ2008ချိန်ခံဥပဒေကိုကျမတို့ကပြောင်းလဲဖြည့်ဆည်းခြင်းနဲ့အာနောက်တစ်ခုကတော့ဒီဟိုရန်တူညီညွတ်မှုပေါ့နော်။တိုင်းရင်းသားတွေရဲ့အခြေအနေပေါ့။အဲဒီဟာတွေလည်းကျမတို့ပြောဖြစ်တယ်။တိုင်းသားအခြေအနေဆိုတာကဒီလိုမျိုးစစ်မှန်တဲ့နိုင်ငံရေးစကားဝိုင်းအဲ့ဒါကိုကျမတို့ကလူချင်းတယ်။အဲ့ဒါကိုလည်းကျမတို့ကဆွေးနွေးဖြစ်တယ်ပေါ့နော်။
သူတို့ဘက်ကအခုလိုတင်ပြမှုတွေအပေါ်မှာမြန်မာဝန်ကြီးတွေဘက်ကရောဘယ်လိုများပြန်လဲတုံ့ပြန်ခဲ့ပါလဲ။မနေ့ကြီးကအခုလိုဆက်ပြောပြပါတယ
်။သူတို့ဘက်ကတုံ့ပြန်တာကတော့သူတို့ကတော့ဒီ2008ရဲ့ဥပဒေကိုပြောတဲ့အခါမှာသူတို့ကပြောတာကတော့ချိန်ကတော့ယူရနိုင်မယ်ပေါ့နော်။သူတို့လည်းပြောင်းချင်ပါတယ်ပေါ့နော်ဒီဥပဒေကို။နောက်ပြီးတော့သူတို့တစ်ခုခုလုံမယ်ကြံလိုက်တိုင်းကြံလိုက်တိုင်းပေါ့နော်ဒီဥပဒေကသူတို့ကိုလည်းခက်ခဲဖြစ်စေတယ်ပေါ့။ဒါပေမဲ့လည်းသူတို့ပြောတာကဒီဥပဒေကိုပြင်မယ်ဆိုလို့ရှိလို့ရှိရင်တာအများသဘောအရဒီပါလီမန်ဒီပါလီမန်မှာပေါ့နော်အဲဒီပါလီမန်မှာတင်ရမယ်ပေါ့တင်ရပြီးတော့မှအများသဘောရသူတို့ကသူတို့ကဟိုလောက်ရမယ်ပေါ့နော်နောက်တစ်ခုဦးစိုးသိန်းပေါ့နော်သူပြောတာကကျတော့သူကဒီတော်ဆန်းစုကြည်နဲ့လည်းဆွေးနွေးခဲ့တယ်ပေါ့ဒီဥပဒေကိုပြင်ဖို့အရေးဒီကိစ္စကိုတင်ပေးပါပေါ့နော်ပါလီမန်ကိုတင်ပါပေါ့နော်အဲ့ဒါသူတို့ကတင်မယ်ဆိုလို့ရှိရင်သူတို့မဲရှုံးမယ်ဆိုတာသိတယ်ဒါပေမဲ့သူတို့ဆက်ပြီးတော့စူးစမ်းမယ်လို့တော့ပြောတယ်
အများပြည်သူအလုံးလုံးတဲ့ရုပ်ဖွင့်ရဖြစ်လို့ဆန္ဒပြသူများလိမ့်မယ်လို့မျှော်လင့်မထားပေမဲ့လူ80နီးပါးလောက်ရောက်လာတဲ့အတွက်အားရစရာလှုပ်ရှားမှုတစ်ခုဖြစ်ခဲ့တယ်လို့သမရဦးသိန်းစိန်ကိုယ်တိုင်လည်းသူ့ရဲ့ဆန္ဒပြမှုကိုတွေးရှိသွားခဲ့တဲ့အကြောင်းမှတ်တမ်းကြည့်ရကပြောပြပါရစေ
။ဦးသိန်းစိန်လာတဲ့ schedule တွေအကုန်လုံးကတကယ် top secret သူတို့ကလုပ်ထားတယ်သူတို့ကမကြေညာတော့ပဲအချိန်မှဦးသိန်းစိန်ဘယ်နာမှရှိမလဲဆိုတာပေါ့နော်။ဒီသူတဲမဲ့ hotel တောင်မှကျွန်တော်တို့ဆန္ဒပြခံနေတရက်လောက်လူမှမရှိတာ။အဲ့ဒါနဲ့သူတဲ့တိုင်ဆိုင်ဆိုင်သူကတခြားဟို meeting တစ်ခုကနေပြန်လာပြီးတော့တွေ့ဆုံပွဲတစ်ခုကနေပြန်လာပြီးတော့ဒီ hotel ရှိမှသူအဝင်ပေါ့နော်အဝင်မှာနဲ့တိုင်ဆိုင်လာတဲ့ခါကျတော့ကျမတို့ရဲ့ဆန္ဒပြတာကိုသူကိုယ်တိုင်လည်းကြားသွားတယ်ကိုယ်တိုင်လည်းသိသွားတာပေါ့
နော်ဝေအစိုးရအနေနဲ့လက်ရှိအခြေအနေမှာမြန်မာနိုင်ငံအတွင်းစီးပွားရေးရည်တည်ပြောင်းလဲမှုတွေလုပ်ဖို့ပို့ပြီးတော့အားတန်နေခြင်းဖြစ်လို့မြန်မာနိုင်ငံရဲ့အခြေအနေဟာတကယ်တမ်းလက်တွေ့မှာပြောင်းလဲသင့်သလောက်မပြောင်းလဲသေးဘူးဆိုတာကိုနော်ဝေအစိုးရကိုရောနော်ဝေနိုင်ငံသားတွေကိုပါသိစေချင်တဲ့အတွက်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းဦးမင်းမင်းဦးကပြောပါတယ်မနေ့ကနော်ဝေနိုင်ငံကိုရောက်ရှိလာခဲ့တဲ့သမ္မတဦးသိန်းစိန်ဟာနော်ဝေဝင်ကြီးချုပ်အပါအဝင်နော်ဝေအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတဦးသိန်းစိန်သမ္မတဖြစ်နေပထမဆုံးသွားရောက်တဲ့ဒီဥရောပခီးစင်အတွင်းမှာဒီနော်ဝေနိုင်ငံမှာကြာသပတေးနေ့အထိရှိနေမှာဖြစ်ပြီးတော့အဲ့ဒီနောက်ဖင်လန်၊ဩစတြီးယား၊ဘယ်လ်ဂျီယမ်နဲ့အီတလီနိုင်ငံတွေကိုလည်းခရီးဆက်အောင်မှာဖြစ်ပါတယ်ရှင်။